ဗနီဇွဲလားနိုင်ငံမှာလက်ဝဲမူဝါဒတွေကိုဆက်ပြီးကျင့်သုံးသွားမယ်လို့သမ္မတရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်ဟူဂိုချာဗက်စ်ကကြေပြေးပြောဆိုလိုက်ပါတယ်။တရားဝင်ရလဒ်တွေအရမစ္စတာချာဗက်စ်ဟာမဲအရေအတွက်54ရာခိုင်နှုန်းရခဲ့ပြီးသူ့ရဲ့ပြိုင်ဘက်ဖြစ်သူဟန်ဒရစ်ကပရိုက်က45ရာခိုင်နှုန်းရခဲ့ပါတယ်။ဒီရွေးကောက်ပွဲဟာတကယ့်ကိုစစ်မှန်တဲ့ဒီမိုကရေစီနည်းကြပြိုင်ပွဲဖြစ်တယ်လို့ကာရာကတ်စ်မြို့တော်ကသမ္မတနန်းတော်ဆင်ဝင်ကနေတနင်္ဂနွေနေ့ကပြောတဲ့မိန့်ခွန်းထဲမှာမစ္စတာချာဗက်စ်ကပြောခဲ့ပါတယ်။သူမိန့်ခွန်းပြောတဲ့အချိန်တွင်19ရာစုနှစ်ကလွတ်လပ်ရေးသူရဲကောင်းနဲ့စစ်ကောင်းဆောင်ဖြစ်သူဆိုင်မွန်ဘိုလီဗာကင်ဆောင်ခဲ့တဲ့ဓာတ်နဲ့ပုံစံတူလုပ်ထားတဲ့ဓာတ်တလက်ကိုမစ္စတာချာဗက်စ်ကကင်ဆောင်ထားခဲ့ပါတယ်။မစ္စတာကာပရိုက်ကသူရှိုးနေတယ်ဆိုတော့ကိုတနင်္ဂနွေနေ့နှောင်းပိုင်းကလက်ခံခဲ့ပြီးဗနီဇွဲလားနိုင်ငံအတွက်ဆက်ပြီးအလုပ်လုပ်သွားမယ်လို့ပြောခဲ့ပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲဟာ14နှစ်ကြာအာဏာရယူထားတဲ့မစ္စတာချာဗက်စ်အတွက်အခက်အခဲဆုံးဖြစ်တယ်လို့လေ့လာသူတွေကပြောကြပါတယ်။